ချင်းချခံထားတဲ့ရုရှားတပ်ခံခေါင်းဆောင်အလက်စီနီဗယ်နီအသက်49နှစ်ပြည့်ကျော်တဲ့ဒနုနေနေမှာသူ့ကိုထောက်ခံတဲ့စနားပြသူတို့ရုရှားနိုင်ငံမော်စကိုမြို့လမ်းဒီပေါ်ကိုထွက်လာခဲ့ကြပါတယ်။အလက်စီနီဗယ်နီဟာလိင်လေမှုနဲ့တရားရုံးကိုမထီမဲ့မြင်ပြုမှုဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ချမှတ်ခံထားရတာဖြစ်ပါတယ်။ရုရှားရာရှိတွေရဲ့အဂတိလက်စားမှုတွေကိုထုတ်ဖော်ပြောဆိုတာတွေနောက်ရုရှားစစ်ရဲ့ဆက်ညီစနားပြမှုတွေကြောင့်သူ့ကိုအခုလိုမျိုးဆွဲချက်တင်ခဲ့တာလို့အလက်စီနီဗယ်နီကပြောပါတယ်။သူဟာအဆွမ်းရောင်းမှုဆွဲချက်တွေနဲ့လည်းတရားရင်ဆိုင်နေရပြီးတော့ဒီဆွဲချက်ကသူ့ကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ထောင်ထဲထည့်ထားနိုင်ပါတယ်။ဒီမှုဟာရုရှားသမ္မတပူတင်ရဲ့အထင်ရှားဆုံးရန်သူကိုလူလူနဲ့ခွဲထားဖို့အတွက်ရုရှားစစ်ရဲ့ကြိုးပမ်းမှုနောက်တစ်ခုဖြစ်တယ်လို့ရုရှားဝေဖန်ရေးသမားတွေကရှုမြင်ပါတယ်။အလက်စီနီဗယ်နီကိုထောက်ခံသူတချို့ကတော့သူ့ရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဆာလန်တချို့ကိုကန်ဆောင်ပြီးတော့ထောင်ထဲရင်ပြီးတော့ဆနားပြကြတယ်လို့ပဲ။တချို့ကတော့ graffiti လမ်းမပေါ်ကြီးတွေဆွဲနေတဲ့ဆနားထုတ်ဖော်ခဲ့ကြပါတယ်။စနားပြသူတချို့ကိုရုရှားရဲကမြန်မာဆက်ဆံပေးဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ပဲမော်စကိုမြို့လယ်မှာဆိုလဲရဲရရှိသူကိုတိုးမြှင့်ချထားလိုက်ပါတယ်။ရုရှားနိုင်ငံတော်ဘက်မှာတော့စနားပြသူလူ45ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ရုရှားနိုင်ငံရေးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။